COVID-19 နဲ့ပတ်သက်ပြီးသိချင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center ဆက်တင်ခဲ့တာဒီကနေ့မေလ9ရက်နေ့ဆိုတလပြည့်ပြီဖြစ်ပါတယ်။ဆရာဝန်တွေကိုယ်တိုင်ဖြေကြားပေးနေတဲ့ Call Center ရဲ့တလအတွင်းလှုပ်ဆောင်ချက်တွေတွေ့ကြုံခဲ့ရတာတွေနဲ့ပတ်သက်ပြီး Call Center ကိုဦးဆောင်နေတဲ့စေတုတင်နာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ပမောက္ခဒေါက်တာစောတန်းထွန်းနဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်တို့ကိုဆက်သွယ်မေးမြန်းထားတာပြောပြပါမယ်။ကျွန်မဆုစုပါ COVID Call Center ကိုစတင်ခဲ့တဲ့ရည်ရွယ်ချက်အတိုင်းဒီတလအတွင်းမှာလုပ်နိုင်ခဲ့တယ်လို့ပါမောက္ခဒေါက်တာစောတန်းထွန်းကပြောပါတယ်
။ Race ရနေပြီးတော့ဒါကကမ္ဘာ့ကာယောဂါ Global Pandemic ဆိုပြီးကြီးညာတဲ့အနောက်ပေါ့လေ။ကာကွယ်ရေးနဲ့ပတ်သက်ပြီးတော့တွန်းတွန်းတက်တက်နဲ့အားသုံးကုန်စည်လုပ်လာတဲ့နောက်ပိုင်းပေါ့။အဲလိုလည်းပဲနောက်ပိုင်းမှာဆက်မရေးဝန်ကြီးရနေလို့ကျွန်တော်တို့ Line နဲ့ဒီ Call Center ဆိုတာရှိဖို့လိုအပ်တယ်ပေါ့နော်။အဲ့ဒီမတိုင်ခင်တော့ Hotline ဆိုတာတွေတော့တုံ့ပြန်တော့ရှိတာပေါ့။ Hotline ကဘူးယိုနံပါတ်နဲ့ဆိုတော့နိုင်တဲ့ခါကျတော့မှ Blue Ocean ဆိုတဲ့ company ကသူတို့ Call Center နဲ့ပတ်သက်တဲ့အတွေ့အကြုံတို့မှာရှိတော့သူတို့အဲ့ဒါသူတို့ရဲ့သူရှိပြီးသား infrastructure နဲ့ဤပညာပေါ့ဒါဟုတ်သူတို့မြစ်တာနဲ့စမိုင်းနာကစားကွန်ရီဌာနကကွန်ရီရယ်ဆိုပြီးတော့တက်လှမ်းလာတယ်ပေါ့ Oridu တို့ Mitel တို့ MPT တို့ Telino တို့သူတို့ကြတော့လေဒီသူခေါ်တဲ့သူတွေပတ်စံမကုန်ကြရအောင်သူက free ပေးမယ်ပေါ့အဲတစ်ခါကြတော့လေဆရာတို့ဒီလိုအပ်တဲ့စက်ပစ္စည်းတွေပေါ့ကျောင်းနဲ့ဆရာဝန်တွေအတွက်ကိုလည်းစားတောက်တယ်ဆရာတို့စီစဉ်နေတာမှာ UNICEF ကလည်းသူကြီးတွေအပိုင်းနဲ့ကူညီတယ်တချို့သောစစ်တွေစီနာရှင်တွေကလည်းကူညီကြတယ်ပေါ့လေအဲ့ပုံစံနဲ့ဆရာတို့တွားတယ်အဲ့ဒါကူတော့ဆက်တလာတီရှိလာတယ်ခေါ်တဲ့ call တွေမှာဆိုတော့ရဝေးတွေရောက်ပေါက်နေတဲ့နေရာတွေပဲခေါ်လာလို့ဆရာတို့တွေ့ရတယ်အဲဒါကြောင့်လို့ဆရာတို့ call center ရဲ့ဦးတည်ချက်ဖြစ်တယ်ဆရာတို့ကျန်လမ်းမမီနိုင်တဲ့ data တွေနော်ဒီကစက်မကြီးအသိပညာကိုဆရာတို့အမြန်ဆုံးဆရာဝန်များတုံ့ပြန်ပြီးတော့ပြန်ပြီးပေးနိုင်တော့တယ်ဆရာတို့ကတော့ဒီ call center အထူးဆောင်တာအဝမ်းမြောက်တာဖြစ်တယ
် call center ကိုဆက်သွယ်မေးမြန်းသူတွေဟာ COVID-19 နဲ့ပတ်သက်ပြီးဘလို့အကြောင်းအရာတွေကိုသိချင်းကြတာပါလဲဘာရီမေးမြန်းနေကြသလဲဆိုတာကိုဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကရှင်းပြပါတယ
်ပထမပိုင်းတော့တော့သူ့ကိုယ်သူယောဂမကူဆိုင်အောင်ဘလို့ကောက်ပဲလို့ရမလဲဆိုရဲအကြောင်းဒီကမေးကြရဲပေါ့နော်နောက်ပိုင်းမှာဘာရီမေးလာကြတယ်လဲဆိုတော့ let alone COVID-19 ကူးစက်နေတဲ့အခြေအနေပေါ့နှစ်ပတ်တုန်းကတော့ကြာတယ်ကတော့ဒီ COVID-19 ကရောဂါကြီးကဘယ်တော့လောက်ပြီးမှာလဲဆိုရဲမေးဖို့မျိုးပေါ့နော်နောက်တစ်ခုကတော့အတူအလုပ်တွေပေါ့ရထားတဲ့ခါကျဘယ်တော့ပုံမှန်လဲပတ်မှာလဲဆိုတာမျိုးပြီးသိချင်တယ်။နောက် quarantine လုပ်ရတဲ့အကြောင်းတွေကိုတိတိကျကျသိချင်တာပဲပေါ့နော်။နောက်တစ်ခုကခုနောက်ပိုင်းမှာသိချင်တာလေးတွေရှိတယ်။လူခန္ဓာကိုအပြင်အပြန်လာရင်ဘယ်လိုမျိုးပိုတက်ရမှာလဲ။နောက်သူတို့အိမ်ရာပစ္စည်းချစ်ရတွေဘယ်လိုပိုတက်ရမှာလဲလို့။ကျန်းမြင့်တွေဘာနဲ့ပိုတက်မလဲပေါ့။တချို့ကလည်း quarantine နေနေမှာဆိုရင်တရားနဲ့တရားပေးမချက်တဲ့အကြောင်းအရာတွေအဲ့ဒါတွေကိုလည်းနေကြတယ်ပေါ့။လက်တလောချင်းတွေမှာကျေကျောင်းလာတယ်အမမို့လေအချားနည်းနည်းရှိတယ်။ဒါမျိုးဆိုပါချက်လို့ရမယ်။ဖေကိုသွားရမယ်သူရဲ့နေရာမျိုးလည်းရှိရပေါ့နော်
။အခုဆီယမားတို့ရဲ့ဒီ call center မှာဆီယောင်ပထန်ဦးနဲ့ပေါ့နော်ဘလို့ပုံစံလဲပတ်ပြီးတော့ဖြည့်ဆို့ပေးနေတယ်။ပြီးတော့တနေ့ကိုမိလာသူဘယ်လောက်များရှိလဲရှင်
။တနေ့တနေ့ကိုဆီယောင်ချီရတဲ့ call 700ကျော်လောက်ကနေ1,300လောက်တိရှိပါတယ်။တစ်ပတ်မှာ9ယောက်တုံး6ယောက်ရှိရပေါ့နော်။ 10 ဖွဲ့ရှိပါတယ်ကျွန်တော်တို့။တနေ့မှာဒီနှစ်ခုကတာဝန်ယူရတာပေါ့နော်။ဥပမာ D1 D2 ကဒီနေ့တာဝန်ယူရဲဆိုနေပြန်တာ34ပေါ့။နောက် 5 6 7 8အဲ့လိုသွားရဲပေါ့နော်။ဒီရက်မှာတခါကျွန်တော်တို့ဂျူဒီလေပတ်သွားရဲပေါ့နော်။အဲ့တော့စုစုပေါင်းဆိုရင်ကျွန်တော်တို့ရဲ့ဈေးတူတွေကတော့ဒီကနာဝန်တန်းဆရာဝန်က45လောက်ရှိပါတယ်။နောက်မြန်မာနိုင်ငံဆရာဝန်တင်းကကိုဆက်သွယ်လုပ်ပြီးတော့ volunteer လုပ်မယ်လို့ကြော်ထားတဲ့ဆရာဝန်တွေပေါ့နော်။သူတို့တွေကအယောက်20လောက်ရှိပါတယ
်။ဒီတလအတွင်းမှာကြုံတွေ့ရတဲ့အခက်အခဲတွေရှိရဲဆိုရင်လည်းပြောပြပေးပါအောင်ရှင်။
ကျေစုတော့ခက်ခဲလေးရပါရှိမယ်ဆိုတော့ပြည်သူနေရာရဲ့ကြောင့်များအားလုံးနဲ့ပြည်သူနေကြတယ်။နောက်မေးရလူရအနေနဲ့ရရကပေါ့နော်။တော်ရောမြို့ရောဖုန်းနဲ့မေးရကြော်လေ။နည်းနည်းလွယ်တော့ကုန်ကြစိတ်နဲ့ခေါ်ဆိုရတဲ့ဒီမှာမရှိဘူးဆိုတော့မေးကြတာပေါ့နော်။မေးကြတဲ့အခါမှာတကယ်ကိုကြည့်ချင်းလို့သူတို့မသိတဲ့ကြောင်းတာတွေမေးခဲ့သူကတော့အများစုဆိုရင်လည်းကောဆန္ဒစားတာသာရတရားတော့မဟုတ်သေးဘူး။နောက်9ရက်6ရက်နောက်ပိုင်းကသာပြီးနောက်ဆက်တဲ့ကိုတွေနေတိုင်းနေပေါင်းဝင်တယ်ပေါ့နော်။ဖုန်းကိုခေါ်ပြီးတော့အတန်နေကြနေရအဲတို့တော့လေဒီကြာလုပ်ပြီးပြန်ထားသွားတာမျိုးနောက်တချို့ကပေါ့နော်လိမ်ပိုင်းဆိုင်ရာနောက်ဆက်တဲ့တကယ်လုံးမျိုးတုံးတာမျိုးပေါ့နော်အဲ့လိုမျိုးလေးခေါ်ရနည်းစုဆိုပြီးမယ်ပေါ့နော်ဖြေနေရတဲ့ဇာဝင်နေနေတော့နည်းနည်းလေးဆိုရင်နောက်ဆက်ဖြေရတယ်ပေါ့နော်ကျွန်တော်ကတော့ခုချိန်ထိအကုန်လုံးကိုတီးခံပြီးတော့ပဲဖြေပြီးနေရပေါ့နော်ဘာကြောင့်ဆိုတော့တကယ်တီးခြင်းနဲ့ပြည်သူလူထုကသူတို့ဒီတဲ့ information တွေမရလိုက်မှာသူတို့ကျွန်တော်တို့ဒီကံဒီချူပြီးနေပါတယ်ဒါကကျွန်တော်တို့ဒီကာယောဂါကာဝေတာစီရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုကိုဆောင်ရွက်နေတာဖြစ်တယ်ပေါ့နော်အဲ့ဒီအတွက်နှောင့်ယှက်တာတွေမလုပ်ကြဘူးတော့ကျွန်တော်တို့ဘက်ကမြေတားရခံနေပေါ့နော
်ဒီဆီယမားရဲ့ call center ဖွင့်လှစ်ထားတဲ့ရည်ရွယ်ချက်ကရောဘာများဖြစ်မလဲ
COVID-19 နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြည်သူလူထုကသိကျင်တဲ့အခါမှာမှန်ကန်တဲ့သတင်းချက်လက်တွေကိုဓမ္မရေးဝန်ထမ်းတွေကကိုယ်တိုင်စနစ်ကြမြန်မြန်ဆန်ဆန်ပြန်လည်ဖြေကြားပေးနိုင်ဖို့ရည်ရဲတယ်ပေါ့။အဲ့တော့တစ်ခါတည်းမှာသတင်းမှားတွေပြန့်နှံ့နေတာရှိရဲ့။အဲ့တော့ဒီရက်ချက်ဒီမှန်ကန်တဲ့သတင်းချက်လက်တွေကိုပြည်သူလူထုကမှမြန်မြန်ဆန်ဆန်ပြန်သွားဖို့ပဲပေါ့နော်။အဲ့ဒါကကျွန်တော်တို့ရဲ့အဓိကရည်ရဲချက်ပါ။
စေတုတင်နာဦးစီးဌာနကဒုတိယညွှန်ကြားမှုဒေါက်တာမြင့်မြင့်မွန်ပြောသွားတာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးသိချင်တာတွေမေးမြန်းချင်တဲ့ဆိုရင်ဖုန်းနံပါတ် 2319 ကိုတိုက်ရိုက်ခေါ်ဆိုနိုင်ပါတယ်ခေါ်ဆိုတဲ့ဖုန်းတွေကိုလိုင်းခွင့်နံပါတ် 5 ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာဖြစ်ပါတယ်ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းရတော့လိုင်းခွင့်နံပါတ် 3 ကိုခေါ်ဆိုပြီးခေါ်ဆိုသူတအုပ်ကိုအချိန်6မိနစ်ကြာမေးမြန်းနိုင်တယ်လို့ကောစင်တာနဲ့ပတ်သက်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဧပြီလ9ရက်နေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်